cyber security လို့ခေါ်တဲ့ internet ကွန်ရက်တွေလုံခြုံရေးနဲ့ပတ်သက်လို့ American နဲ့တရုတ်နိုင်ငံကြားသဘောထားကွဲလွဲမှုတွေကိုအတုလက်တွဲဖြေရှင်းသွားရေးမှာအသေးချာနားလည်မှုရအောင်လုပ်ဖို့သမ္မတ Barack Obama ကပြောကြားလိုက်ပါတယ်။ American ပြည်ထောင်စုအနောက်ခြမ်း California ပြည်နယ်မှာတောက်ကြံနေကစတင်တဲ့သမ္မတ Obama နဲ့တရုတ်သမ္မတ Xi Jinping တို့ရဲ့ဆွေးနွေးပွဲမှာသမ္မတ Obama ကအခုလိုပြောကြားခဲ့တာလည်းဖြစ်ပါတယ်။ VOA သတင်းတော်ကန့်ကလိုင်းရဲ့သတင်းကိုအခြေခံပြီးတော့အပြည့်အစုံကိုမတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင်
။ကောင်းပါပြီ။ American သမ္မတနဲ့တရုတ်သမ္မတတို့ရဲ့တောက်ကြနေတုန်းကနှစ်နာရီကျော်ကြာတဲ့တွေ့ဆုံပွဲမှာ Cyber Security Internet ကွန်ရက်တွေလုံခြုံရေးနဲ့ပတ်သက်လို့အဓိကအလေးပေးဆွေးနွေးခဲ့ကြပါတယ်။နည်းပညာတွေတိုးတက်လာတာနဲ့အမျှအစိုးရတွေအနေနဲ့ဘလို့ကိစ္စတွေကိုလက်ခံနိုင်တယ်လက်မခံနိုင်ဘူးဆိုတော့လိုက်နာသင့်တဲ့ကျင့်ဝတ်တွေရှင်းရှင်းလင်းလင်းရှိဖို့လိုအပ်လာတယ်လို့သမ္မတ Obama ကပြောပါတယ်။ American အစိုးရနဲ့စီးပွားရေးလုပ်ငန်းတွေရဲ့ Internet ဆက်သွယ်မှုစနစ်တွေကိုတရုတ်ကခိုးဝင်နှောက်ယှက်နေတယ်လို့ American ဘက်ကစွပ်စွဲထားချိန်မှာသမ္မတ Obama ကအခုလိုပြောခဲ့တာလည်းဖြစ်ပါတယ်။တရုတ်သမ္မတ Xi Jinping ကလည်းတရုတ်နိုင်ငံဟာစိုက်ဘာလုံခြုံမှုရှိဖို့အတွက်အထူးအလေးထားတဲ့နိုင်ငံဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံမှာလည်းစိုက်ဘာတိုက်ခိုက်မှုတွေခံရတာရှိတယ်လို့ပြောပေမဲ့ဘယ်သူလက်ချက်လဲဆိုတာကိုတော့ထုတ်ဖော်ပြောသွားခြင်းမရှိပါဘူး။တောက်ချာနေကခေါင်းဆောင်နှစ်ယောက်တွေ့ဆုံပွဲမဆခင်တည်းကအမေရိကန်နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေဟာအစိုးရနှစ်ခုကြားမှာအတူတွဲပြီးတော့ဖြေရှင်းသွားဖို့လိုအပ်တယ်လို့သမ္မတ Obama ကပြောပါတယ်
။ The United States seeks an international economy and international economic order whereNations are playing by the same rules where trade is free and fair.
America နိုင်ငံအနေနဲ့နိုင်ငံတကာနဲ့စီးပွားဆက်ဆံရေးလုပ်ဖို့ကြိုးစားဆောင်ရွက်နေတာပါ။အဲ့ဒီလိုလုပ်တဲ့နေရာမှာတူညီတဲ့ဥပဒေတွေကိုလိုက်နာပြီးလွတ်လပ်မျှတတဲ့ကုန်သွယ်မှုကိုလုပ်တဲ့နိုင်ငံမျိုးတွေနဲ့စနစ်ကျတဲ့နိုင်ငံတကာစီးပွားရေးမျိုးရရှိဖို့လိုလားပါတယ်။စိုက်ဘာလုံခြုံရေးကိစ္စ၊ညာနာပစ္စည်းပိုင်ဆိုင်မှုကာကွယ်ရေးကိစ္စမျိုးတွေကိုတရုတ်နဲ့အမေရိကန်အတူတွဲပြီးတော့ထုတ်ဖို့ဖြည့်ရှင်းဆောင်ရွက်သွားနိုင်တဲ့ဆက်ဆံရေးမျိုးကိုလိုချင်ပါတယ
်တရုတ်နိုင်ငံဟာကမ္ဘာမှာငြင်းငြင်းချမ်းချမ်းနဲ့အင်အားကြီးတဲ့နိုင်ငံကြီးတစ်ခုဖြစ်လာတာကိုအမေရိကန်ကကြိုးစိုးတယ်ဆိုတာကိုလည်းသမ္မတ Obama ကတရုတ်သမ္မတရှီကိုအသေးအချာပြောကြားခဲ့ပါတယ
် It is in the United States interest that China continues on the path of success because we believe that a peaceful and stable and prosperous China
တရုတ်နိုင်ငံအနေနဲ့အောင်မြင်တဲ့လမ်းပေါ်ဆက်ပြီးတော့ရှောက်သွားနေတာဟာအမေရိကန်ပြည်ထောင်စုအတွက်လည်းအကျိုးရှိပါတယ်တရုတ်နိုင်ငံလိုငြိမ်းချမ်းတည်ငြိမ်ပြီးတော့တာယာဝတ်ပြောတာဟာတရုတ်နိုင်ငံတစ်ခုတည်းအတွက်အကျိုးရှိစေတာမဟုတ်ပါဘူး။တကမ္ဘာလုံးအတွက်အကျိုးရှိသလိုအမေရိကန်ပြည်အောင်စုအတွက်လည်းအကျိုးရှိပါတယ
်။အမေရိကန်နဲ့တရုတ်ပူးပေါင်းဆောင်ရွက်မှုတွေကိုသမ္မတ Obama ပြောခဲ့တဲ့အထက်မှာမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်တာစီအားထုတ်ဆောင်ရွက်နေမှုတွေကိုလည်းဖော်ပြပြောသွားခဲ့ပါတယ်။တရုတ်သမ္မတ Xi Jinping ဘက်ကတော့အမေရိကန်တရုတ်ဆက်ဆံရေးဟာသမိုင်းဝင်နေရာတစ်ခုမှရောက်ရှိနေပြီလို့ပြောပါတယ်။နိုင်ငံကြီးနှစ်ခုကြားမှာနမူနာယူသင့်တဲ့စံပြဆက်ဆံရေးဖြစ်အောင်လို့အမေရိကန်နဲ့တရုတ်နိုင်ငံကြားတည်ဆောက်နိုင်မယ်လို့ယုံကြည်တဲ့အကြောင်းကိုတရုတ်သမ္မတကပြောကြားသွားခဲ့ပါတယ်ရှင်။